အခုကတော့တိုင်းရင်းသားဒေသတွေကအခြေအနေအဖြစ်ပြက်သတင်းတွေကိုစူးစီးတင်ပြပေးနေတယ်။တိုင်းရင်းသတင်းတော်အစီအစဉ်အလှည့်ရောက်ပါပြီရှင်။နေချားဒေသသတင်းတောက်တွေကစူးစီးတင်ပြထားပါတယ်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွာကကြေဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမကအမီပါ BNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့စကိုင်းပြည်နယ်ဝင်ကြီးချုပ်အဖြစ် NLD ကပြည်နယ်လွတ်တော်ကိုယ်စားလှယ်ဥညိပုကိုခန့်အပ်တဲ့ပေါ်ရခိုင်အမျိုးသားပါတီလွတ်တော်ကိုယ်စားလှယ်တွေကအစည်းအဝေးခန်းမကနေကန့်ကွက်ထွက်ခွာခဲ့ကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒုထဝတီမြစ်ပေါ်မှာတည်ဆောက်နေတဲ့ရေကတာစီမံကိန်းတွေကိုရပ်တန့်ပေးဖို့ဒေသခံတွေနဲ့ရှမ်းလူမှုအဖွဲ့အစည်းတွေကနေတောင်းဆိုခဲ့ကြတယ်ဆိုတာနဲ့NCA လက်မှတ်ရေးထိုးတဲ့အဖွဲ့နဲ့မထိုးနိုင်သေးတဲ့တိုင်းသာလက်နက်ကန်အဖွဲ့တို့တွေ့ဆုံစုနေခဲ့ကြတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနူပန်ပါသတင်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။မတ်လ28ရက်နေ့ကကျင်းပတဲ့ရခိုင်ပြည်နယ်လွတ်တော်အစည်းအဝေးမှာနိုင်ငံတော်သမ္မတဦးထင်ကျော်ကနေတင်သွင်းတဲ့ပြည်နယ်ဝန်ကြီးချုပ်အဖြစ် NLD ကိုစားပြုမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဥညိပုအမိကြေညာတဲ့အချိန်မှာရခိုင်အမျိုးသားပါတီလွတ်တော်ကိုယ်စားလှယ်တွေအစည်းအဝေးခန်းမကကန့်ကွက်ထွက်ခွာခဲ့ကြပါတယ်အခုလိုကိုယ်စားလှယ်တွေထွက်ခွာရတာဟာရခိုင်ပြည်နယ်အစိုးရကိုရခိုင်အမျိုးသားပါတီကဥဆောင်ဖွဲ့စည်းခွင့်ရရှိဖို့လိုလားနေတဲ့ရခိုင်ပြည်သူ့မဲဆန္ဒရှင်တွေရဲ့ဆန္ဒနဲ့တထက်တီးရှိတယ်ဆိုတာကိုပြသတာဖြစ်တယ်လို့မြေပုံမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးအောင်ဝင်းကပြောပါတယ်။ရခိုင်ပြည်နယ်မှာအများဆုံးအနိုင်ရရှိထားတဲ့ရခိုင်အမျိုးသားပါတီကအစိုးရမဖွဲ့နိုင်တဲ့အတွက်ဝန်ထမ်းချင်းအထင်အမှတ်အနေနဲ့ရခိုင်အမျိုးသားပါတီကကိုယ်စားလှယ်တွေဖဲကြိုးအနှက်ယောင်ချိန်ပြီးလွတ်တော်အစည်းအဝေးတက်ခဲ့ကြပါတယ်။ရခိုင်အမျိုးသားပါတီဟာရခိုင်ပြည်နယ်မှာအများဆုံးအနိုင်ရရှိထားတဲ့အတွက်ရခိုင်ပြည်နယ်အစိုးရကိုဥဆောင်ဖွဲ့စည်းခွင့်ရရှိဖို့အတွက်တင့်မင်းဆောင်2016နဲ့နှစ်မင်းဆောင်2016တို့ထုတ်ပြန်တောင်းဆိုထားသလိုရခိုင်အမျိုးသားပါတီကရခိုင်ပြည်နယ်အစိုးရကိုဥဆောင်ဖွဲ့စည်းခွင့်ရရှိဖို့အတွက်မြောက်ဦးစစ်တွေဘူးတီတောင်နဲ့မောင်တောစတဲ့မြို့နယ်တွေမှာလည်းမကြသေးမီကထောင်နဲ့ချီတဲ့ပြည်သူတွေကဆန္ဒထုတ်ဖော်တောင်းဆိုခဲ့ကြပါတယ်
ရှမ်းပြည်မြောက်ပိုင်းနမ်တူမြစ်ခေါ်ဒုထဝတီမြစ်ပေါ်တည်ဆောက်နေတဲ့ရေကာတာစီမံကိန်းတွေကိုရပ်တန့်ပေးဖို့ဒေသခံတွေနဲ့ရှမ်းပြည်လူထုအဖွဲ့အစည်းတွေကနေမှစလ30ရက်နေ့ကတောင်းဆိုခဲ့ပါတယ်။ဒီပေါ်မြို့မြောက်ဘက်ခုနမိုင်အကွာတာတီကြီးရွာကလီလူရေကာတာ၊ကြောက်မဲမြို့နယ်တွင်ကတာလုံဆယ်ခေါ်အထက်ရဲရွာရေကာတာ၊နောင်ချုံမြို့နယ်ကအလေရဲရွာတွေမှာလက်စစ်တပ်အားထုတ်လုပ်ဖို့တမနာဦးတိန်စိန်အစိုးရကနေခုပြုမြင့်ချပေးထားတာကိုပြန်လည်ရုပ်တိမ်ပေးဖို့တောင်းဆိုခဲ့တာပါ။ဒီရေကာတာတည်ဆောက်မယ်ဆိုရင်ဒေသခံတွေနေရက်ကိုစွန့်ခွာတော့ရမှာဖြစ်ပြီးလူနေအိမ်နဲ့စီတီပထိုးတွေလည်းရေအောက်ရောက်သွားမယ်အပြင်တဘာဝပတ်ဝန်းကျင်အနေထားပြည့်ယွင်းသွားမှာလို့တုတ်ထောက်တွေမြစ်ကကွယ်ဆောင်ရှောက်ရေးပြောရေးဆိုခွင့်ရှိသူနန်းလောက်ခမ်းကပြောပါတယ်အထက်ရေရွာရေကာတာတည်ဆောက်ရမှာတရုတ်ဆူဇလန်ဂျမ်နီနဲ့ဂျပန်ကုမ္ပဏီတွေပါဝင်ပြီး2018ခုနှစ်မှာပြည်သက်ဖို့လျှာထားပါတယ်
ချင်းပြည်နယ်ဝန်ကြီးချုပ်အဖြစ် NLD ပါတီကဥစလိုင်းလျံလွယ်ကိုမတ်လ29ရက်နေ့ကကျင်းပတဲ့ဒုတိယအကြိမ်ချင်းပြည်နယ်လွတ်တော်ပုံမှန်အစည်းအဝေးမှာအတည်ပြုခန့်အပ်လိုက်ကြပါတယ်ဥစလန်လျံလွယ်ဟာ2015ရွေးကောက်ပွဲတုန်းကဖလန်းမြို့နယ်ပြည်နယ်လွတ်တော်မဲဆန္ဒနေမြင်းနှစ်ကနေရွေးကောက်ခံရသူဖြစ်ပါတယ်ချင်းပြည်နယ်ဖလန်းမြို့နယ် IE ဘွယ်ဇာတိဖြစ်တဲ့အသက်62နှစ်အရွယ်ဥစလန်လျံလွယ်ဟာရန်ကုန်တက္ကသိုလ်ကနေဥပဒေဘွယ် LLB ရရှိထားသူဖြစ်ပြီး1983ကနေ2014ခုနှစ်အထိဥပဒေအရာရှိအဖြစ်အစိုးရတာဝန်ထမ်းဆောင်ခဲ့ပါတယ်။သူဟာတက္ကသိုလ်ကျောင်းသားဘဝမှာလည်းချင်းကျောင်းသားလှူရှားမှုတွေမှာတက်ကြွစွာပါဝင်လှူရှားခဲ့သူဖြစ်ပါတယ်။
NLD အစိုးရတိနဲ့ငြိမ်းချမ်းရေးကိစ္စတွေကိုဆွေးနွေးဖို့အတွက်ကချင်လူ့လတ်ရေးအဖွဲ့ KIO ကနေအရက်သားတွေပါဝင်တဲ့အဖွဲ့တစ်ဖွဲ့ကိုဖွဲ့စည်းနေပြီဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ငြိမ်းချမ်းရေးနဲ့နိုင်ငံရေးရှေ့လုပ်ငန်းစဉ်အကြံပေးအဖွဲ့လို့နာမည်ပေးထားတဲ့အဖွဲ့ကိုပြည်နိုင်ငံရေးပါတီအတင်းအဖွဲ့နဲ့မပတ်သက်တဲ့သူတွေနိုင်ငံရေးငြိမ်းချမ်းရေးနဲ့ပတ်သက်ပြီးစိတ်ဝင်စားသူတွေနဲ့ဖွဲ့စည်းသွားမှာဖြစ်ပြီး KIO မှခေါင်းဆောင်၅ဦးကချင်ရှားမြောက်ရန်ကုန်နဲ့မန္တလေးစတဲ့ဒေသအသီးသီးကအရက်သားပြည်သူ31ဦးဖွဲ့စည်းသွားမယ်လို့ကချင်ငြိမ်းချမ်းရေးကြိုးဆောင် Quay, PC Giga, U Ing Shan San on Gapiovare, Nian Chan Yen and Nanga Ye, She Long Ansi and Jambi, a Poy Long Ansingo, Lame Ebila Tema, Topian Jinya Drama Pippi, a Jambi, a Poy Yongo, Mijina Munet, Lang Samu Doma, Quinly Drama Pitello, U Ing Shan San on Gapioso, Drabare.
Shampi Miao Pai Kukaimu, Manje Yuata, Tonsanga Ugo, Mashla Sashianiga, Asoya Dama, Chosa Chauga, Pansi Kosong Babi, Pongji Jama, Tonya Kan, Sijo Muri, Lopinoma, Pian Lupi Gabare, the Pansi Kan, Yuata Rigo, the Darin of Shani, the Dainalanaka, Padrine, Satu Mushi, Sures, Sue Chene, Yamatam Rogani, Pansi Kosong Kerale, Pibare.
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမြန်မာအစိုးရနဲ့ NCA ကတနင်္ဂနွေနေ့အတိုင်းအတာပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးရေးကိစ္စနဲ့ပတ်သက်ပြီးအမြင်ကွဲပြားနေတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကနေရှေ့ဆက်ပူးပေါင်းလှုပ်ဆောင်ရေးကိစ္စနဲ့ပတ်သက်ပြီးမတ်လ၂၉ရက်နေ့ကထိုင်းနိုင်ငံမှာပထမဆုံးကြိမ်တွေ့ဆုံဆွေးနွေးခဲ့ကြပါတ
ဖွဲ့နဲ့ UNFC ကနေဖွဲ့စည်းထားတဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့တို့ပထမဆုံးအကြိမ်တွေ့ဆုံဆွေးနွေးပွဲအခြေအနေကိုတော့ ALP ခေါ်ရခိုင်လူမျိုးရေးပါတီဒုတိယဥက္ကဋ္ဌဦးခိုင်စိုးနိုင်အောင်ကပြောပါတယ်
ဘယ်ကြော့တယ်မှာဆိုတော့ကျွန်တော် unity တိဆောက်တဲ့ခါဘယ်လိုဆွေးနွေးရမလဲပေါ့နော်ဒါမဲ့ထုတ်တယ်ဖွဲ့နဲ့လည်းမထုတ်တယ်ဖွဲ့ပြန်ပြီးတော့အလုံးလုံးနေတော့ဘယ်လိုလုံးလုံးကြမလဲဆိုတဲ့ပုံပေါ်မှာအလွတ်ဖို့ဆွေးနွေးရတဲ့အပန်လန် information တွေပေးရတယ်ဆိုတော့တကြင်တွေ့ဖို့အတွက်ပေါ်တော့ချမ်းမတယ
် NCA စာချုပ်လက်မှတ်ရေးထိုးရေးကိုယ်စားလှယ်များအုပ်စုမှာALP ဒုတိယဥက္ကဋ္ဌနှင့်ဦးခိုင်စိုးနိုင်အောင်ကဦးဆောင်ပြီး TPN ဘက်ကတော့ကရင်မျိုးသားတိုးတက်ရေးပါတီကခူးရယ်ကဦးဆောင်ပါတယ်တိုင်းဒါလက်နက်ကန်ဖွဲ့တွေအနေနဲ့2015ခုနှစ်အောက်တိုဘာလမှာ NCA ပြည်ရစာချုပ်လက်မှတ်ရေးထိုးပြီးနောက်ပိုင်းအမြင်မတူမှုတွေကြောင့်အခုပထမဆုံးအကြိမ်တွေ့ဆုံခဲ့တာပါအပြည့်ရထားတဲ့တပ်ဖွဲ့တွေကရောအပြည့်မရသေးတဲ့တပ်ဖွဲ့တွေကရောအနာဂတ်လက်တွဲဖော်ဆောင်ရေးအတွက်ဆက်လက်တွေ့ဆုံဆွေးနွေးကြမယ်လို့ခူးရယ်ကပြောပါတယ်
ကျွန်တော်တို့ရှင်းဆက်သွားမယ့်ကိစ္စနဲ့ပတ်သက်ပြီးတော့တစ်ဖက်စလုံးပေါ့နော်ကျွန်တော်တို့အများဆုံးတွေ့ဆုံနိုင်ကြရင်ဆွေးနွေးနိုင်ကြရင်အကောင်းဆုံးလို့တော့အမြင်သဘောထားတွေဖလှယ်ကြတာရှိတယ်
အခုအပြည့်ရထားတဲ့အဖွဲ့နဲ့အပြည့်မရသေးတဲ့အဖွဲ့တွေတွေ့ဆုံတာဟာကောင်းတဲ့လက္ခဏာဖြစ်တယ်လို့ပြည်ထောင်စု Institute Director ဦးခွန်ဆိုင်ကပြောပါတယ်
။ဒီနှစ်ဖွဲ့လာတွေ့တာဒါကောင်းတဲ့လက္ခဏာဖြစ်တယ်။အခုကြားရတာကတော့လက်နက်ကင်တော်လိုင်းရဲ့အဖွဲ့အစည်းတွေပေါင်းစုံညီလာခံတရက်ကိုကျင်းပမယ်ဘို့ကျူဆိုင်ပြင်းကြမယ်လို့သူကြားရတယ်။ဒါဟာကောင်းတဲ့လက္ခဏာဖြစ်တယ်
မိတို့ပြင်ဆိုစီ NCA အပေါ်အာဏာရ NLD အစိုးရတည်းရဲ့တဘောထားကအခရာကြတယ်လို့ဥခိုင်စိုးနိုင်အောင်ကပြောပါတယ
် NCA ကိုသူတို့ကလည်းမထူသေးဘူးကျွန်တော်တို့လည်းမထူပြီဆိုတာသိအပေါ်မှာ NCA ကိုမှနှစ်ဖက်စလုံးကမထူဖို့လိုတယ်လို့သဘောထားရှိတယ်အဲ့ဒီပုံမှာ NLD အစိုးရရဲ့သဘောထားလိုတယ်
မစလာ29ရက်နေ့ချင်းမိုင်မြို့တွေ့ဆုံပွဲမှာနှစ်ဖက်တပ်ဖွဲ့ဝင်တွေဟာ RCS ကလွှဲပြီး2013ခုနှစ်လိုင်စာမြို့မှာဖွဲ့စည်းခဲ့တဲ့ NCC တနင်္ဂနွေလုံးအပြစ်ခတ်ရက်စရေပူပေါင်းဆောင်ရွက်ရေးအဖွဲ့မှအဖွဲ့ဝင်တွေဖြစ်ကြပါတယ်
။ဆက်ပြီးတော့နိုင်ငံတော်သမ္မတဦးထင်ကျော်ဦးဆောင်တဲ့အစိုးရအသစ်ကနေမွအမျိုးသားပါတီရဲ့ဒုဥက္ကဋ္ဌဖြစ်တဲ့နိုင်သက်လွင်ကိုပြည်ထောင်စုဝန်ကြီးအဖြစ်ရွေးချယ်ခန့်အပ်လိုက်ပါတယ်။အခုလိုပြည်ထောင်စုဝန်ကြီးအဖြစ်ခန့်အပ်ရတဲ့အပေါ်မွနိုင်ငံရေးပါတီတွေနဲ့မွန်အရေးလှုပ်ရှားသူတွေကဘလို့အမြင်ရှိနေပါသလဲဆိုတာကိုမိရင်စနိုင်းကနေစူးစီးထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်
။မွန်မျိုးသားပါတီရဲ့ဒုဥက္ကဋ္ဌဖြစ်တဲ့နိုင်သက်လွင်ကိုတိုင်းရင်းသားရဲရဝန်ကြီးခန့်အပ်ခံလိုက်ရတဲ့ပုံမှာမွန်မျိုးသားပါတီအတွင်းမှုနှစ်ဖြစ်တဲ့နိုင်စိုးမြင့်ကအခုလိုပြောပါဗျာ။ဒေါက်တ
ာကြီးကမွန်မျိုးသားပါတီကိုဖိတ်တယ်ဆိုရဖွဲ့ဝင်တနည်းရတိုင်းရင်းသားရဲရဝန်လက်ခံပေးဖို့တောင်းဆိုတယ်။ဒီတောင်းဆိုချက်ပေါ်မှာဒေါက်တာကြီးကြောင်းကြားတယ်။ဒေါက်တာကြီးကပြောတာကအနေနဲ့ကျွန်တော်တို့ရံဘက်ဖွဲ့စည်းလို့မဟုတ်ဘူးလေမိတ်ဖက်ဖွဲ့စည်းတယ်ပဲကျွန်တော်တို့ကဘာမှကောက်ွက်ရှာမရှိဘူ
းအနေနဲ့ကနေနိုင်သက်လွင်ကိုတိုင်းရနာရဲရဝန်ကြီးဖြစ်ခန့်အပ်လိုက်တဲ့ပုံမှာမွန်ပြည်လူလူတို့များစုကတာဟာမွန်တွေကိုတွေးကွဲအောင်လုပ်တာပဲဆိုပြီးဝေဖန်မှုတွေလည်းရှိနေပါတယ်တိုင်းရနာရဲရဝန်ကြီးခန့်အပ်ခံရတာနဲ့ပတ်သက်ပြီးမွန်နိုင်ငံရဲကိုအနီးကစောက်ကြည့်နေတဲ့မင်းမင်းနယ်ကအခုလိုပြောပါတယ်
ဖက်ကြပါဘူးတိုင်းနာကိုတိုင်းနာဤအဝင်ဌာနပြေးတာကဒါအနှစ်မပါတဲ့နေရာပြေးမှုလို့ပဲနေပါလေ။ဒါကြောင့်လဲဆိုတော့မြစ်တိတိုင်းနာပါတီကိုမှသူတို့ကမူဝါဒဤရာရာရှိနိုင်မှုကိုရယူခြင်းမရှိဘဲနဲ့ဩသာရှိတဲ့ပါတီကောင်းဆောင်များကိုဆွဲထုတ်ခတ်အပ်လိုက်ခြင်းအဖြစ်ပါတီများအတွက်အကွဲအပြဲများဖြစ်ပေါ်စီပြီးတော့ပါတီအားနည်းချိနဲ့သွားအောင်ပေါ်စီကသူတို့ရွေးချယ်လှုပ်ဆောင်နေတယ်လို့မြင်ပါတယ်
။မော်မျိုးသားပါတီကတော့တာဟာဝန်တာကုံယူရမယ့်အခွင့်အရေးတစ်ခုလို့နိုင်စိုးမြင့်ကဆက်ပြောပါဗျာ။
ကျွန်တော်တို့ကအမျိုးသားနိုင်ငံကြီးလုပ်နေတဲ့ ဖွဲ့စည်းတယ်လေတိုင်းရင်းနိုင်ငံကြီးလုပ်နေတဲ့ဖွဲ့စည်းတယ်ဆိုတော့အခုတိုင်းသားရေးရုံကြီးကန်ရတယ်ဆိုတော့ဒါကိုလုတ်ချင်တဲ့ဆန္ဒအတိုင်းဒီဌာနကိုကန်ရတယ်ဆိုတော့ဒါလုတ်တင်တယ်လုတ်ထိုက်တယ်ညာတခုလိုမြင်တယ်ဒီဘက်မှာတချို့သောဝေဖန်ရေးသမားတွေရှိတော့မွန်တွေကွဲမယ်ဆိုတော့ဒီအတွက်ကြောင့်ကျွန်တော်တို့ပါတီမှာကွဲဖို့ဆိုတာအကြောင်းရှိ
ဒါပေမဲ့လည်း NLD အနေနဲ့ကမွန်မျိုးသားပါတီ၃ဥက္ကဋ္ဌကိုတယနာရေးရာဝန်ကြီးဖြစ်ခန့်အပ်မယ်ဆိုတာကိုတော့ပါတီကိုတရားဝင်အကြောင်းကြားလာတာမရှိဘူးလို့လည်းနိုင်စုမြင့်ကပြောပါတယ်။တယနာရေးရာဝန်ကြီးဌာနဟာဥထင်ကျော်ဥဆောင်တဲ့ဆိုရလက်ထက်မှာပေါ်ပေါက်လာတဲ့ဝန်ကြီးဌာနအသစ်တစ်ခုဖြစ်ပါတယ
်။အခုသတင်းကျဉ်းချက်ကိုနားဆင်ကြရမှာပါရှင်။
ရခိုင်ပြည်နယ်လွတ်တော်အစည်းအဝေးမှာနိုင်ငံတော်သမ္မတဦးထင်ကျော်ကနေအမိတင်သွင်းတဲ့ပြည်နယ်ဝန်ကြီးချုပ်အဖြစ် NLD ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးညီပုကိုခန့်အပ်တဲ့အပေါ်ရခိုင်အမျိုးသားပါတီလွတ်တော်ကိုယ်စားလှယ်တွေကနေအစည်းအဝေးခန့်မကနေကန့်ကွက်ထွက်ခွာခဲ့ကြပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ PNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
네자디다드린다우트이수시틴셋데타인드린노아시신고나신게자라바신